2020 တမရရွေးကောက်ပွဲအတွက်ကြာစပေးနေ့ညမှာအမေရိကန်တမရဂျိုးဘိုက်ဒန်နဲ့တမရဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်ပထမဆုံးချိန်ထင်းတဲ့စကားဆက်ထိုးပွဲကိုဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာကျင်းပပါတယ်။တမရဟောင်းထရမ့်နဲ့စကားဆက်ထိုးပွဲမှာတမရဘိုက်ဒန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပျက်ခဲ့တာတွေ့ရတဲ့နောက်စိုးရိမ်လာတဲ့ဒီမိုကရက်တစ်ဟာသူတို့ပါတီရဲ့တမရလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့တမရဘိုင်ဒန်နေရာမှာအသက်ပိုပြီးငယ်သူကိုအစားထိုးတဲ့မတဲ့ဆွေးနွေးကြပါတယ်။စကားဆက်ထိုးပွဲကိုစောပြီးချင်းပိုင်ရင်မဲဆွယ်ပွဲအချိန်တွေတမျိုးပြောင်းနိုင်ရဲ့ဆိုတဲ့ဘိုင်းနဲ့မဲဆွယ်ပွဲမဟာဗျူဟာဟာအလုံးမဖြစ်ဘူးလို့ဒီမိုကရက်ပါတီနိုင်ငံရေးမဟာဗျူဟာချက်သူဂျင်မန်တွေကပြောပါတယ်။ဒါမှမဟုတ်ဘိုင်းနဲ့ဟာမိနစ်60ကြာစကားဆက်ထိုးပွဲမှာအစပိုင်းကလေးတန်ပြော့ပြော့နဲ့မတဲမကွဲပြောခဲ့တယ်လို့ပြောရင်ရက်သွားတာထင်နေတာနဲ့ဘာပြောချင်မှမသိဖြစ်နေတာမျိုးတွေမြင်နေရပါမယ်။သမရဟောင်းထရမ့်ကတော့တက်တက်လက်လက်ပြောဆိုသလိုသူ့ထုံးစံတိုင်းတိုက်ခိုက်ပြောဆိုတာတိတ်မလုပ်ပြင်မဲ့သမရဘိုင်ဒန်ထက်တော့မမှန်ကန်တဲ့အထက်လက်တွေကိုပြောခဲ့တာဖြစ်ပါတယ်